မြန်မာနိုင်ငံရဲ့ဒေဝင်အစိုးရအဖြစ် NUG ကိုအတိမတ်ပြုဖို့နဲ့အမေရိကန်ပြည်တော်စုမှရှိနေတဲ့မြန်မာရန်ပုံငွေတွေကို NUG အနေနဲ့ထိန်းချုပ်ခွင့်ပြုဖို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။ American All Lotto နိုင်ငံရေးကော်မတီမှ Video Conference နဲ့ပြုလုပ်တဲ့မြန်မာအရေးကြားနာပွဲမှာတာဝန်ကြီးဦးကျော်မိုးထွန်းကမြန်မာစစ်ဘုတ်ချုပ်တွေပေါ်ပြစ်မှတ်ထားတန်ခတ်အရေးယူမှုတွေဟာမြန်မာအကြက်တဲကိုဖြေရှင်းရမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။မန်းအင်ဂျင်နိုင်ကဆက်လက်တင်ပြပေးပါမှာ။
လက်ရှိစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်ဖြစ်ပေါ်နေသောပြဿနာဆိုတဲ့ခေါင်းစဉ်နဲ့ Video Conference ကြားနာပွဲကို American Outlook တော်နိုင်ငံခြားရေးကော်မတီမှအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အချိန်၃နာရီကြာမြင့်တဲ့မြန်မာအရေးကြားနာပွဲမှာ American Outlook တော်အမတ်အများအပြားစိတ်ဝင်တစားပါဝင်ဆွေးနွေးခဲ့တာပါ။ထူးခြားချက်ကတော့တပ်တွေအဖြစ်ထွက်ဆိုသူတွေထဲမှာကုလသမဂ္ဂကဆက်လက်ပြီးမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်တရားဝင်အတိအမှတ်ပြုထားတဲ့တန်မတ်ကြီးဦးကျော်မိုးထွန်းကဒီကြားနာပွဲမှာသူ့ရဲ့ယာတုတာဝန်နဲ့မြန်မာနိုင်ငံကိုကိုယ်စားပြုထွက်ဆိုခဲ့တာဖြစ်ပါတယ်။သူကအမေရိကန်လွှတ်တော်အနေနဲ့မြန်မာအကြက်တဲကိုကူညီဖြည့်ရှင်းရမှာအရေးကြီးဆုံးဆောင်ရွက်တဲ့အချက်တွေကိုဗီဒီယိုကွန်ဖရင့်ကနေအခုလိုပြက်ပြက်သားသားတင်ပြသွားပါတယ်။
Targeted, coordinated, and steadfast sanctions should be applied against the military.
ဒီနိုင်ငံပြည်သူအရေးယူမှုကိုဆောင်ရွက်တင်ပါတယ်။မြောက်ဝတီဘဏ်၊အင်းဝဘဏ်၊နိုင်ငံခြားကုန်သွယ်ရေးဘဏ် MFTP နဲ့မြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE တို့ကိုအမေရိကန်ရဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့အရေးယူတဲ့စာရင်းထဲမှာချက်ချင်းထည့်သွင်းတင်ပါတယ်။စစ်တပ်နဲ့သူ့အဖွဲ့ဝင်တွေရဲ့ဘဏ်အကောင့်တွေအားလုံးကိုထိန်းချုပ်တင်ပါတယ်။စစ်ကောင်စီနဲ့သူ့ရဲ့အပေါင်းပါတွေအတွက်ဝင်ငွေတွေကိုချက်ချင်းချက်ထောက်ပြဖို့လိုပါတယ်။နိုင်ငံခြားယင်းနှိမ့်နှံမှုတွေကိုရပ်ဆိုင်းတင်ပါတယ
်။ဒါ့အပြင်မြန်မာပြည်သူတွေရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရကိုအမေရိကန်ကတရားဝင်အတိအမှတ်ပြုဖို့လဲအောက်လွှတ်တော်အမတ်တွေကိုတန်မတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုခဲ့ပါတယ
်။ UG should be recognized as a legitimate government.
မြန်မာနိုင်ငံတရားဝင်အစိုးရရဲ့ NUG ကိုအတိအမှတ်ပြုဖို့ဒါ့အပြင်စစ်ကောင်စီကခန့်အပ်တဲ့မြေတီတန်တမန်ကိုမှဗီဇာထုတ်မပေးဖို့အမေရိကန်ပြည်ထောင်စုမှရှိနေတဲ့မြန်မာအစိုးရရန်ပုံငွေကိုမြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက် NUG အနေနဲ့ထိန်းချုပ်ခွင့်ပြုဖို့ဖြစ်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်ရေး NUG အစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ညှိနှိုင်းဆောင်ရွက်နေပြီဖြစ်တယ်လို့လည်းတန်မတ်ကြီးကကြားနာပွဲမှာပြောကြားခဲ့ပါတယ်။ NUG အစိုးရကိုတရားဝင်အတိအမှတ်ပြုရေးကိစ္စနဲ့ပတ်သက်လို့ American Outlook တော်အမတ်တချို့အဓိကထားစိန်ခေါ်မေးခွန်းထုတ်ခဲ့တဲ့အကြောင်းအရာတွေထဲမှာတော့ Rohingya အကြက်အတဲနဲ့1982ခုနှစ်နိုင်ငံသားဥပဒေစရာတွေနဲ့ပတ်သက်လို့ NUG ရဲ့ရည်တည်ချက်မူဝါဒဘယ်လိုရှိသလဲဆိုတာပဲဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌနယူးယောက်ပြည်နယ်ဒီမိုကရက်ဝါရီလွှတ်တော်အမတ်ဂရီဂိုရီမစ်ကတော့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးဖို့နဲ့စစ်တပ်ကိုပြင်းပြင်းထန်ထန်အရေးယူပိတ်ဆို့နိုင်ရေးနည်းလမ်းတွေကိုရှာဖွေဖို့အခုလိုကြားနာပွဲကိုပြုလုပ်ရတာဖြစ်ကြောင်းသူ့ရဲ့အဖွဲ့အမှားစကားမှာပြောကြားခဲ့ပါတယ
် We've done this through working with partners in other like-minded countries and through the implementation of sanctions.
အနာဒိင်းရဲ့မြန်မာစစ်ကောင်စော်တွေနဲ့စစ်တပ်ပိုင်စီးပွားရေးကုမ္ပဏီကြီးတွေကိုပိတ်ဆို့ရေးယူရေးမှာအမေရိကန်နဲ့သဘောထားတူညီတဲ့မိတ်ဖက်နိုင်ငံတွေနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်မြန်မာပြည်ကိုတင်ပို့မှုကိုကန့်သတ်ခဲ့တဲ့အပြင်ဒေါ်လာတဘီလီယံပိုင်ဆိုင်မှုကိုလည်းထိန်းချုပ်ခဲ့ပါတယ်။ဒါရီဟာမြန်မာပြည်သူတွေကိုအကာအကွယ်ပေးရမှာပုံမအားကောင်းလာစေဖို့ဥပဒေတွေကိုကျွန်တော်တို့သတ်မှတ်ပြထန်းခဲ့ပါတယ်။မြန်မာနိုင်ငံမှာအနာဒိင်းမှုကိုတုံ့ပြန်ဖို့အမေရိကန်အနေနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့မိတ်ဖက်တွေနဲ့အတူဆက်လက်လှုပ်ဆောင်သွားမှာပါ။
ကျောင်းနာပွဲမှာတန်မတ်ကြီးဦးကျော်မိုးထွန်းနဲ့အတူနောက်ထပ်ထွက်ဆိုခဲ့တဲ့ Progressive Voice အဖွဲ့တီထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်ခင်အုံမာကတော့သူဖြတ်တန်းခဲ့တဲ့အနှစ်30ကျော်အတွေ့အကြုံအရမြန်မာစစ်တပ်ရဲ့ရက်ဆက်လာတဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးမယူနိုင်ခဲ့တဲ့အတွက်အခုလိုမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေရတယ်လို့ကျောင်းနာပွဲမှာထွက်ဆိုသွားပါတယ
် Today's violence and atrocities
လူငယ်တဲ့ပြည်တွေမှာတာဝန်ခံမှုတာဝန်ယူမှုမရှိခဲ့တဲ့အတွက်ကြောင့်သာဒီကနေ့အကြမ်းဖက်မှုနဲ့ရက်စက်မှုတွေဖြစ်ပေါ်နေတာပါစစ်တပ်ကိုအရေးယူပြီးအရက်သားအုပ်ချုပ်မှုအောက်လုံးဝမရောက်မချင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းမှုဆိုတာရှိမှာမဟုတ်ပါဘူးလို့ဒေါက်ခင်အောင်မှပြောသွားတာပါမြန်မာအရေးကိစ္စမှာတရုတ်နဲ့ရုရှားကကုလသမဂ္ဂမှာအတားအဆီးပြုလုပ်နေတာနဲ့ပတ်သက်လို့ဘလို့နီးလန်းတွေနဲ့အကောင်းဆုံးကြော်လွှားနိုင်မလဲဆိုတဲ့မေးခွန်းကိုကျနာပွဲမှာနောက်ထပ်တက်တေဖြစ်ထွက်ဆိုခဲ့တဲ့နိုင်ငံတကာအမျိုးသမီးရေးရာကိစ္စရပ်များဆိုင်ရာဂုံတူးဆောင်အမေရိကန်တန်မတ်ကြီးဟောင်း Kelly Curry ကအခုလိုဖြေကြားခဲ့ပါတယ
် I believe that the best way to see progress in the UN is to actually force the issue
and to make it တိုးတက်မှုကိုမြင်နိုင်ဖို့အကောင်းဆုံးနည်းလမ်းကတော့မြမရေးပြဿနာကိုအမှန်တကယ်ဖိအားပေးဖို့နဲ့မြမပြည်သူတွေတောင်းဆိုနေတဲ့မြန်မာနိုင်ငံကိုလက်နဲ့ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်လေရင်ပြန်တန်းဖို့မသင့်တဲ့နေမျိုးတွေတတ်မှတ်ဖို့စတာတွေကိုလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချမှတ်နိုင်ရေးစတင်ဆွေးနွေးသင့်ပြီလို့ကျွန်မယုံကြည်ပါတယ်။နောက်ပြီးလုံခြုံရေးကောင်စီမှတကပိတ်မဟုတ်ပဲအများပြည်သူသိရှိနိုင်ရေးပွင့်လင်းတဲ့အစည်းအဝေးတွေလုပ်ဖို့ဒါမှသာတရုတ်နဲ့အခြားနိုင်ငံတွေကိုဖိအားပေးနိုင်မှာဖြစ်ပါတယ်။ပွင့်လင်းတဲ့အစည်းအဝေးတွေလုပ်ခြင်းအပြင်သာတရုတ်ရဲ့ဟန်တားမှုတွေကိုရှော့ချနိုင်ပြီးသူ့ကိုပိုပြီးဖိအားပေးနိုင်မှာဖြစ်ပါတယ်လို့တမ်မတ်ကြီးကယ်လီကာရီကပြောသွားတာပါမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဆရာနာတိမ့်မှုအခြေအနေကိုအမေရိကန်အနေနဲ့ဘလို့ပါဝင်ကူညီဖြေရှင်းပေးတင်တယ်လဲတက်မတော်ကိုပိတ်ဆို့အရေးယူထားတာတွေထိရောက်မှုရှိမရှိအာဆီယံရဲ့အခမ်းကဏ္ဍအပါအဝင်မြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေရဲ့အခြေအနေစတာတွေနဲ့ပတ်သက်လို့လဲဒီကြားနာပွဲမှာအောက်လွှတ်တော်အမတ်တွေကကြေကြေပြန့်ပြန့်မေးမြန်းဆွေးနွေးခဲ့ကြပါရဲ့ရှင်